ANB ရခိုင်မျိုးသားပါတီကသူတို့ပါတီကိုသာရခိုင်ပြည်နယ်ဝန်ကြီးချုပ်တာဝန်ပေးအပ်တဲ့ကြောင်းအဲ့ဒီတာဝန်မရဘူးဆိုရင်အစိုးရအဖွဲ့မှပါဝင်မှာမဟုတ်ပဲအတိုက်အခံပါတီဖြစ်တာရည်တည်သွားမယ်လို့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ရခိုင်ပြည်သူတွေအများစုထောက်ခံတဲ့ ANB ပါတီကိုသာပြည်နယ်အစိုးရဖွဲ့ဖို့အတွက် NLD ပါတီကခွင့်ပြုတင်တယ်လို့ ANB ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်။
အဲ့ဒီဘက်ကဥညီဘူးကိုကောင်းတည်ပြီးမှအစိုးရဖွဲ့ရေးဆိုတဲ့ချင်းကပ်မှုနဲ့လာတဲ့ခါမှာခိုင်မျိုးသားပါတီပြိုကွေးသွားနိုင်တယ်ကြာဆက်တူအမတ်တွေကြားမှလည်းပြိုကွေးနိုင်တယ်အနာဂတ်တည်ငြိမ်မှုအတွက်လည်းမျိုးသားပါတီပြိုကွေးနိုင်တယ်သဘောကျွန်တော်တို့တွေ့လာရတယ်ကြာအဲ့လိုတည်ငြိမ်တဲ့ရခိုင်နိုင်ငံရေးအခြေအနေစီးပွားလူမှုအခြေအနေပြည်ထောင်စုစီးပွားလူမှုနော်မျိုးသားလူကြုံမှုအခြေအနေအားလုံးဟာဒီခိုင်ဒေသရဲ့တည်ငြိမ်မှုနဲ့လည်းတစ်စိတ်တစ်ပိုင်းတည်ရိပ်ပတ်သက်တယ်ကြာကျွန်တော်တို့အနိုင်ရထားတဲ့ပါတီတစ်ခုကိုအတိမတ်ပြုစေခြင်းနဲ့နော်ဆန္ဒကျွန်တော်တို့ပါတီထိတ်တန်းကောင်းဆောင်ပေးမှာရှိပါတယ်ကျွန်တော်တို့ statement ထုတ်ပြီဆိုတာတွစ်ဆုံဆွေးနွေးမှုလမ်းကြောင်းကိုဖွင့်ထားတယ်။ဒီညီအေဂျင့်နဲ့ရခိုင်ဒေသပြည်ထောင်စုရဝမ်းဖြစ်စေခြင်းနဲ့ဆန္ဒကျွန်တော်တို့မှာရှိတယ်။ဖွဲ့စည်းပုံပါအားနည်းချက်လေးကိုပုံမှန်261ပါအားနည်းချက်ကိုအားသာချက်အဖြစ် NLD ကမတုံးစေခြင်းဘူး။တုံးရင်ကျွန်တော်တို့ကိုပြောပြနေတဲ့ Democratic Federal ပြည်ထောင်စုဆိုတဲ့တွားရာဥတီချက်လမ်းကြောင်းဒီစကူးကြီးနေလို့ပဲကျွန်တော်တို့တမန်တော်မှာပေါ့
။ရခိုင်မျိုးသားပါတီဟာရခိုင်ပြည်နယ်မှာပြည်နယ်လွှတ်တော်ကိုယ်စားလှယ်ဥယျာဉ်23ဦးအနိုင်ရခဲ့တာဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရခိုင်ပြည်နယ်မှာ9ဦးသာအနိုင်ရခဲ့တာဖြစ်ပါတယ်။တနင်္ဂနွေလုံးအတိုင်းအတာနဲ့ NLD ပါတီကအနိုင်ရခဲ့တဲ့အတွက်နိုင်ငံတော်သမ္မတတာဝန်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဆိုပြုတဲ့ပုံကသမ္မတဖြစ်လာဖို့အလားအလာများနေတာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရရွေးကောက်ပွဲအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်ထောင်စုအစိုးရဖွဲ့စည်းရမှာဖြစ်ပြီးနိုင်ငံတော်သမ္မတကသာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုခန့်အပ်ရမှာဖြစ်ပါတယ် NLD ပါတီအနေနဲ့ကတော့တရားဝင်ကြေညာထားပြီးဖြစ်တဲ့အတိုင်းရခိုင်ပြည်နယ်အစိုးရအဖွဲ့ကို NLD ကသာဦးဆောင်ဖွဲ့စည်းသွားမယ်လို့ NLD ဗဟိုအလုပ်မှုဆောင်ကော်မတီဝင်ဦးညီပုကပြောပါတယ
်ဒါကတော့သူတို့စန္ဒသူတို့ဖြစ်ချင်တာကိုထုတ်ပြန်တာလို့ပဲကျွန်တော်နားလည်ပါတယ်ဒါကကျွန်တော်တို့ပြောထားပြီးသားပဲဒေါ်နန်းခင်ထေးချင်းတရားဝင်ပြောထားတာပါအဲ့တိုင်းပဲကျွန်တော်ပြောတာပါအဲ့တော့အခုအချိန်ကြီးလဲအဲ့ဒီတိုင်းပဲရှိပါတယ်လက်တွေ့ကြကြတော့ကျွန်တော်တို့လုတ်ကြမှာပေါ့ဗျာကျွန်တော်တို့လုတ်ပိုင်ခွင့်ဘယ်လောက်ရှိတယ်လုတ်လို့ဘယ်လောက်ရမလဲအဲ့တော့လုတ်ပိုင်ခွင့်မရှိဘူးလုတ်လို့မရပဲမရတဲ့ဟာကိုအတင်းအဓမ္မငါလုတ်မယ်ဆိုရင်ကတော့ဒါခက်တဲ့တွေရှိလာနိုင်တာပေါ့ဟုတ်ရင်တော့ပြည်လဲမှာပေါ့ဗျာ
NLD အနေနဲ့ရခိုင်ပြည်နယ်ကိုအဓိကကိုစားပြုဖွဲ့စည်းထားတဲ့နိုင်ငံရေးပါတီမဟုတ်တဲ့အတွက် ANP ပါတီကိုသာအစိုးရဖွဲ့ခွင့်ပြုတင်တယ်လို့ရခိုင်ပြည်နယ်စစ်တွေမြို့ကရမိရဖတူဖြစ်တဲ့ဦးတန်းထွန်းကပြောပါတယ
်ဖွဲ့စည်းအုပ်ချုပ်ပုံမှာတော့ပြည်နယ်ဝန်ကြီးချုပ်ဆိုတဲ့ယာရုကိုနိုင်ငံတော်သမ္မတကပြည်နယ်လွတ်တော်မတ်ထရာတရားကိုခန့်အပ်မယ်လို့ပဲပါတယ်လေသမ္မတကပြည်နယ်ဝန်ကြီးချုပ်ကိုသူကြိုက်တဲ့လူတနည်းအားဖြင့်သူနဲ့အဆင်ပြေမဲ့လူခန့်တယ်ဒါပေမဲ့ကျွန်တော်ရခိုင်ပြည်နယ်ကြတော့ရှင်းပြရင်တဲ့မဲဆန္ဒနယ်ပေါင်း34နယ်ပေါ့နော်ရခိုင်မျိုးသားပါတီက23နေရာနိုင်တယ်NLD ကတိုင်းလာကိုယ်စားလှယ်အပါအဝင်မှစုစုပေါင်း9နေရာပဲနိုင်တယ်23နေရာနိုင်တဲ့ ANB ပါတီအနေနဲ့ဝန်ကြီးချုပ်လုခွင့်မရှိဘဲနဲ့9နေရာသာနိုင်တဲ့ NLD ပါတီကဝန်ကြီးချုပ်ဥဆောင်ပြီးတော့အစိုးရဖွဲ့မယ်ဆိုတာအဲ့ဒါကတော့နည်းနည်းသဘောမကျဘူးပေါ့တိုင်းလာဒေသတစ်ခုမှာနေရာအများစုနိုင်တဲ့တိုင်းလာပါတီကိုအစိုးရဖွဲ့ခွင့်မပေးဘဲနဲ့နေရာနည်းနည်းလေးပဲနိုင်တဲ့သူတို့ပါတီကအစိုးရဖွဲ့မယ်ဆိုတာကတော့ဒီပေါ်မှာရခိုင်တိုင်းလာတွေအကုန်လုံးကတော့သဘောမတူဘူးပေါ့အဲ့တော့ဘာမှမတွေ့တဲ့ကြောင်အဲ့ကြောင်ရခိုင်တိုင်းလာပါတီရဲ့အစိမ့်မထုတ်ပြန်ချက်ပေါ်မှာရခိုင်တိုင်းလာတွေနဲ့ကန့်ကွက်စရာမရှိဘူးလ
ေ NLD နဲ့ဆွေးနွေးနိုင်ဖို့အတွက်ရခိုင်မျိုးသားပါတီကဥက္ကဋ္ဌဒေါက်တာအေးမောင်အထွေထွေတွင်းရင်မှုဦးထွန်းအောင်ကျော်နဲ့ဗဟိုအလုံးမှုဆောင်ကော်မတီဦးအေးတအောင်တို့ကိုတာဝန်ပေးထားကြောင်းလည်းကြေညာချက်မှာပါရှိပါတယ်ခင်ဗျာ